ထိုင်းနိုင်ငံကိုဖျက်ချော်ပြီးတော့မလေးရှားနိုင်ငံမှာအလုပ်သွားလုပ်ဖို့အတွက်လူကုန်ကူးသမားတွေခေါ်ဆောင်ပေးလာတဲ့သူတွေကိုဖမ်းမိတဲ့အခါမှာတော့သူတို့ကမြန်မာနိုင်ငံကနေလာကြတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောပါတယ်။လူကုန်ကူးမှုစစ်ဆင်ရေးတွေဆောင်ရွက်နေတဲ့ထိုင်းနိုင်ငံကနကွန်စီတမ်ရက်ပြည်နယ်တဲကစစ်ဆင်ရေးဒီဂိတ်တစ်ခုမှာအခုလိုဖမ်းဆီးမိတာဖြစ်ပါတယ်။လောလောဆယ်မှာတော့သူတို့ကိုထိုင်းတာဝန်ရှိသူတွေကထိန်းသိမ်းစောင့်ရှောက်ထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းနကွန်စီတမ်ရက်ပြည်နယ်အတွင်းကကရကတ်စစ်ဆင်ရေးဂိတ်မှာမတင်ကားတဲ့ကားတစ်စီးကိုရှာဖွေဖို့အတွက်ရပ်တန့်ခိုင်းရာကနေနောက်ပြန်လှည့်မောင်းပြီးတခြားကားတစ်စီးကိုတတ်မိရာကနေလူကုန်ကူးသူတွေခေါ်ဆောင်လာတဲ့မြန်မာနိုင်ငံကနေလာတဲ့လူရှိဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့တာပါ။သူတို့ကိုထိုင်းရနာပိုင်တွေကစစ်ဆေးခဲ့ချိန်မှာသတင်းတောက်တွေကိုဖြေကြားခဲ့တာတွေကိုလည်းထိုင်းသတင်းမှာထုတ်လွှင့်ခဲ့ပါဗျာ။သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးကလာကြတာဖြစ်ပြီးမလေးရှားနိုင်ငံကိုအရောက်တဦးကိုကြက်ငွေ30လောက်ထိပေးခဲ့ရတယ်ဆိုပြီးလူကုန်ကူးခံရတဲ့အသက်20အရွယ်အမျိုးသားတဦးကပြောသွားပါဗျာ။လူကုန်ကူးသူတွေဟာမြန်မာနိုင်ငံတောလန်းကနေထိုင်းနယ်မြေထဲထိရောက်အောင်ခေါ်ဆောင်လာခဲ့ကြောင်းသူတို့ကိုလာကြိုတဲ့လူကုန်ကူးကားသမားဟာဘယ်သူနဲ့မှဆက်သွယ်ခွင့်မပေးဘဲပါလာတဲ့ဖုန်းတွေကိုတင်ထားခဲ့တယ်လို့လည်းဘာသာပြန်ကနေသတင်းပြောပြခဲ့ပါတယ်။ကားမောင်းသမားကစစ်သေးရဲဂိတ်တွေကိုရှောင်ရှားပြီးကွစ်ပတ်မောင်းနေခဲ့တာလည်း12နာရီလောက်ကြာတယ်လို့ဆိုပါတယ်။သူတို့ကိုဖမ်းဆီးခဲ့တဲ့ကရကတ်ရဲစခန်းမှဟန်ယောင်ဟီယန်ဘူရာနာကတော့လူကုန်ကူးတဲ့သူတွေကိုဖမ်းဆီးနိုင်ဖို့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေတဲ့ကာလမှာအခုဖမ်းဆီးမိသူရှိဦးကိုတော့တရားစွဲဖို့မရှိသေးပဲလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေကထိမ့်သိမ်းဆောက်ရှောက်ပေးထားမယ်ဆိုပြီးသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။သူတို့ဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဆိုပါတယ်။အရင်တစ်ခေါက်ကလည်းမြန်မာနိုင်ငံကလူကုန်ကူးသူတွေခေါ်လာတဲ့ရိုဟင်ဂျာမွတ်စလင်တရားကြော်ကို2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကထိုင်းတောင်ပိုင်းနကောစီတာမရပီနဲ့ဖွေးဆိုင်ခရိုင်တဲမှာအများဆုံးဖမ်းဆီးမိခဲ့ပါတယ်အလားတူမလေးရှားကိုပို့ဆောင်မဲ့လူကုန်ကူးတဲ့အမှုတွေကိုလည်းထိုင်းနယ်ဇက်ထိုင်းမလေးနယ်ဇက်တွေမှာဒီနှစ်ထဲမှာဖမ်းဆီးမှုတွေရှိနေပါတယ်ပြီးခဲ့တဲ့9လအတွင်းမှာပဲမြန်မာနိုင်ငံကနေလူကုန်ကူးတဲ့လမ်းကြောင်းကနေလာတဲ့သူတွေကိုဖမ်းဆီးခဲ့တာကတော့အကျဉ်းအရေးအတွက်20ကျော်ဖြစ်ပြီးမြန်မာနိုင်ငံကလူမျိုးပေါင်းစုံလူဦးရေ400ကျော်ကိုထိုင်းရနာပိုင်တွေကဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်